နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဂျပန်နိုင်ငံကဟာဂျာခီစင်ဖြစ်တဲ့နိုဗ ెంబ ာလ၁ရက်နေ့မှာစတင်သွားရောက်မှာဖြစ်ပါတယ်။နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကိုတရားဝင်ချစ်ကြည်ခီသွားရောက်မှာဖြစ်ကြောင်းအတိုင်းနိုင်ငံရုံးကအကြေညာချက်ထုတ်ပြန်ပါတယ်။ငါးရက်ကြာဂျပန်ခီစင်တွင်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဂျပန်အီဂရစ်အာကီဟီတိုချင်းရော်မီချီကိုရိုနဲ့လည်းဒေါင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာဂျပန်ဝန်ကြီးချုပ်ရုံးအတွင်းဝန်ချုပ်ယိုရှိဟိတဲ့ဆုကကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပြီးဒီခီးစင်ကနေဂျပန်မြန်မာနှစ်နိုင်ငံကြားသမိုင်းကြောင်းအရရင်းနှီးခင်မင်းနဲ့ဆက်ဆံရေးတွေပုံမနဲ့ဆိုင်စေလိမ့်မယ်လို့လည်းပြောပါတယ်။ဒါဟာဧပြီလမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပိုင်းဒေါင်ဆန်းစုကြည်ရဲ့ပထမဆုံးဂျပန်ခီးစင်ဖြစ်ပါတယ်။ဒေါင်ဆန်းစုကြည်က2013ခုနှစ်က NLD ဥက္ကဋ္ဌအနေနဲ့ဂျပန်ကိုတွားရောက်ခဲ့တာပါ။ဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုအီရှိဒါကလည်းမေလာထဲမှာပဲမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုနဲ့ဒီမိုကရေစီရေးကောင်ထည်ဖော်ဖို့နှစ်နိုင်ငံလက်တွဲလှုပ်ဆောင်ရေးအတွက်နိုင်ငံတော်တိုင်ပင်ခံနိုင်ငံရဲ့ဝန်ကြီးဒေါင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံခြားဖွံ့ဖြိုးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူညီခဲ့ကြတာပါ။